စင်ကာပူနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကျရောက်နေတဲ့အတွက်အခက်အတန့်နဲ့သွားလာခွင့်ပိတ်ပင်ထားတာကိုနောက်ထပ်သတင်းလေးပါထပ်တိုးလိုက်တယ်လို့ဝန်ကြီးချုပ်လီရှောင်လုံးကအင်ကာနေကပြောပါရယ်။မနေ့အင်ကာနေတရက်ထဲမှာရောဂါကူးစက်သူအသက် 1100 ကျော်တွေ့ခဲ့လို့နိုင်ငံတကာကူးစက်ခံရသူပေါင်း 9000 ကျော်ရှိတာမို့စင်ကာပူဟာ8000အရှာနိုင်ငံတွေထဲမှာကူးစက်ခံရမှုအများဆုံးနိုင်ငံဖြစ်လာခဲ့ပါရယ်။ဒီနေ့လာနေတုန်းကလည်းကူးစက်သူ 1000 ကျော်ထပ်မံတွေ့ရှိခဲ့တာပါ။ကူးစက်သူဦးရေရဲ့80ရာခိုင်နှုန်းလောက်ကပြည်ပကနေလာရောက်ကြတဲ့ရွှေပြောင်းလူသားတွေဖြစ်ပြီးသူတို့ဟာအိမ်ယာအဆောင်တွေမှာစုဝေးနေထိုင်ကြတာပါဒီလိုအိမ်ယာအဆောင်တွေမှာနေထိုင်သူတွေကရောဂါလက္ခဏာပြသူရောမပြသူတွေကိုပါအားလုံးကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အတွက်အခုလိုကူးစက်မှုနှုန်းမြင့်တက်လာတာလို့လည်းဝန်ကြီးချုပ်လီကပြောပါတယ်လူသားတွေနေတဲ့အဆောင်တွေအတွင်းရောဂါထိ ंछ ုပ်ရေးဆောင်ရွက်ထားနိုင်ပြီဖြစ်ပေမဲ့အရေးပကြီးတဲ့စီးပွားရေးလုပ်ငန်းတွေနဲ့အကြောင်းတွေကိုမေလ၄ရက်နေ့ထိဓမ္မမို့ရောဂါကိုထိ ंछ ုပ်နိုင်တဲ့အထိဆက်လက်ပိတ်ထားမှာဖြစ်တယ်လို့လည်းသူကပြောပါတယ်